ကမ္ဘောဒီးယားအစိုးရအနေနဲ့နိုင်ငံတွင်းမှာဖြစ်ပွားနေတဲ့နိုင်ငံရေးပဋိပက္ခတွေကိုအပြေရှာဖို့ဖိအားပေးတဲ့အနေနဲ့ဘရင်နိုရိုဒွန်တီဟာမူနီရဲ့ဝမ်ခွဲညီကိုတော်ဆက်သူဟာအစာငတ်ခံဆန္ဒပြနေပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဝန်ကြီးချုပ်ဟွန်ဆန်အာနာဆက်ပြီးတော့ရရှိနေအောင်နိုင်ငံကိုကာလရှည်ကြာအုပ်ချုပ်လာခဲ့တဲ့ပါတီကမတမာမှုတွေပြုလုပ်ခဲ့တယ်လို့အတိုက်ခံပါတီအဖွဲ့ဝင်တဦးလည်းဖြစ်တဲ့မင်းသားစီစဝတ်တိုမီကိုကစွပ်စွဲပြောဆိုပါတယ်။ဇူလိုင်လအတွင်းမှာကျင်းပခဲ့တဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုမရှိတဲ့အတွက်ကမ္ဘောဒီးယားမဲဆန္ဒရှင်ပြည်သူတွေအတွက်အစိုးရအနေနဲ့တရားမျှတတဲ့အဖြေရှာပေးဖို့ဖိအားပေးတဲ့အနေနဲ့အခုလိုအစာငတ်ခံဆန္ဒပြရတာဖြစ်တယ်လို့မင်းသားစီစဝတ်ကပြောပါတယ်။ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးပြုလုပ်ဖို့အစိုးရအနေနဲ့သဘောတူညီမှုမပြုတ်လို့သေးသေးတနင်္လာနေ့မှာစတင်ပြီးတော့ဖွင့်လှစ်မဲ့လွှတ်တော်ကိုတပိတ်မှောက်မယ်လို့အတိုက်ခံတွေကပြောပါတယ်။နောက်ဆုံးချိန်ထိသဘောတူညီမှုမရခဲ့ရင်အတိုက်ခံကမ္ဘောဒီးယားအမျိုးသားကယ်တင်ရေးပါတီ CNRP အနေနဲ့စက်တင်ဘာ23ရက်နေ့မှာကျင်းပမယ့်လွှတ်တော်ကိုတပိတ်မှောက်ရေးကိစ္စအပေါ်ရုတ်သိမ်းပေးမှာမဟုတ်ဘူးလို့ပါတီရဲ့ခေါင်းဆောင်ဖြစ်တဲ့ဆမ်ရင်စီကပြောပါတယ်။မကြာခင်ရက်ပိုင်းနေ့အတွင်းဆမ်ရင်စီနဲ့ဝန်ကြီးချုပ်ဟွန်ဆန်တို့ရဲ့တွေ့ဆုံမှုကနှစ်ဖက်ကြားမှာပုံမှန်နီးစပ်မှုတွေရခဲ့တယ်ဆိုပေမဲ့ပြဿနာကိုဖြေရှင်းနိုင်တဲ့အဆင့်ထိတော့မရောက်သေးဘူးလို့ဆိုပါတယ်ခင်ဗျာ။